Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2020ပြည့်နှစ် February 10ရက်တနင်္လာနေ့နာရီခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီဓာတ်ရိုက်နှာစင်နိုင်ပါရဲ့ရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမတင်ကီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တရုတ်နိုင်ငံဟူဘေးပြည်နယ်မှာတင်းကနွေနေကနောက်ထပ်62ဦးသေဆုံးခဲ့ရပါတယ်မြန်မာနိုင်ငံမှာတော့ဒီလကုန်ပိုင်းကစလို့အမေရိကန်ရဲ့အကူအညီနဲ့ကိုရိုနာဗိုင်းရပ်စ်ကိုဓာတ်ခွဲဆန့်သတ်နိုင်တော့မယ်လို့ပြည်ထောင်စုဝန်ကြီးကတင်းကနွေနေမှာပြောပါတယ်အာဖဂန်နစ္စတန်မှာတော့စနေနေ့ကပြစ်ခတ်မှုအတွင်းအမေရိကန်စစ်သား2ဦးကြာဆုံးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။စစ်စောကကြားခဲ့ရတဲ့ဒီအမေရိကန်အကူအညီနဲ့ကိုရိုနာဗိုင်းရပ်စ်ဓာတ်ခွဲဆန့်သတ်မှုတွေမြန်မာနိုင်ငံတွင်စတင်ဆောင်ရွက်တော့မယ်တဲ့င်းနဲ့ပတ်သက်လို့အပြည့်အစုံကိုနောက်ပိုင်းမှာအပြည့်အစုံကြားရဖို့ရှိပါတယ်။အဲဒီနောက်တင်ဆက်မယ်မြမရေးရာဆွေးနွေးခန်းအစီအစဉ်မှာတော့
ဒီဝန်ခံကိစ္စမှာဆိုရင်ဘယ်လိုဖြစ်လဲဆိုတော့ကျွန်တော်ဖတ်မိရလို့ဆိုရင်ဒီ seafood site ဆိုင်မှာဒီတော်ရင်တွေ့ဆန်နေလဲရောင်းလဲအဲ့ဒါနေတစင်စားဖြစ်တယ်လို့ပြောရင
်ဒါကတော့ဝူဟန်ဗိုင်းရပ်စ်ပိုးလူကိုဘလို့ကူးစက်တယ်လဲဆိုတဲ့အကြောင်းဆွေးနွေးတင်ဆက်ထားတဲ့အခါမှာနားဆင်ရဖို့ရှိပါတယ်တခါဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်မြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများစတဲ့ပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်မှာပါ
ကျောင်းနိုင်ငံဟွာဘေးပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တင်းငွေနေနေ့ကသေဆုံးသူ62ဦးထပ်တိုးခဲ့ကြောင်းတင်းလာနေမနေ့ခင်မကြာသေးခင်ကပဲပြည်နယ်ကျန်းမာရေးကော်မရှင်ကသူ့ရဲ့ website မှာတင်ထားပါတယ်ဟွာဘေးပြည်နယ်ထဲမှာပဲနောက်ထပ်ကူးစက်မှုအသစ်လူပေါင်း2618ဦးထပ်မံတွေ့ရကြောင်းလည်းဖော်ပြထားပါတယ်အခုထွက်ပေါ်လာတဲ့စီးရင်တွေအရဆိုရင်တော့တရုတ်နိုင်ငံတွင်တည်ဆုံသူစုစုပေါင်း902ဦးထိရောက်ရှိသွားတာဖြစ်ပြီးဒီအရေအတွက်ဟာဆိုရင်2003ခုနှစ်ကဖြစ်ခဲ့တဲ့ SARS ရောဂါကြောင့်တည်ဆုံရမှုအရေအတွက်ထက်ကျော်လွန်သွားတာဖြစ်ပါတယ်။ကူးစက်ခံရသူစုစုပေါင်းကလည်းတင်းကွနေနေမှာ4000နီးပါးကိုရောက်ရှိသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ဒီကကူးစက်ပြန့်နှံ့ရာဖြစ်တဲ့တရုတ်နိုင်ငံဟွာဘေးပြည်နယ်မှာတော့လူပေါင်းတန်းနဲ့ချီပိတ်မိနေဆဲဖြစ်ပြီးဒေသခံတွေကတော့ဆက်နှက်ရိတ်ခါမလုံလောက်ဘူးလို့ပြောဆိုနေကြပါတယ်။ကုတန်းရဝယ်ရေးဝန်ကြီးဌာနဈေးစီမံခန့်ခွဲရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဝမ်ဘင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။前期部分省市出现了局部的
လက်တလောအချိန်နေမှာတော့တချို့ပြည်နယ်တွေနဲ့မြို့တွေမှာအစိုးရလွန်ပြီးဝယ်ယူနေကြတာမျိုးတချို့ကိုတွေ့နေရတယ်လို့ပြောဆိုသွားတာပါဒါအပြင်ပို့ဆောင်ရေးအခက်အခဲဈေးကြီးမြင့်မှုနဲ့အလုတ်သမားမလုံလောက်တာတွေလည်းရှိနေတယ်လို့တရုတ်ကူးတန်းရောင်းဝယ်ရေးဌာနအရာရှိဝမ်ဘင်းကတနင်္ဂနွေနေ့မှာပြောပါတယ်စားတောက်ကုန်တွေပုံမှန်အနေအထားအတိုင်းဖြစ်အောင်ပို့ဆောင်နိုင်ရေးခက်ခဲနေတဲ့အကြောင်းလက်ရှိမှာတော့ဝက်သားနဲ့ကြက်ဥက9ရက်စာရှိပြီးဟင်းသီးဟင်းရွက်က3ရက်စာရှိတယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာတော့အမေရိကန်အကူအညီနဲ့ဒီလကုန်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ကိုဓာတ်ခွဲဆန့်သတ်နိုင်တော့မယ်လို့ကျန်းမာရေးဝန်ကြီးကတင်းနှင်းကနေနေမှာပြောဆိုထားပါတယ
်။ထိုင်းနိုင်ငံမြောက်ပိုင်းကိုရတ်လိုလူသိများတဲ့မြို့မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားသူတွေအတွက်တန်ဂါလော်ရီကတင်းနှင်းကနေညမှာဝတ်ပြုစုတောင်းအမျှဝေခဲ့ကြပါတယ်။ကိုရတ်မြို့လယ်ကသာအိုစူရာနာရီရုတ်ထုကြောက်တိုင်နာမှာတနင်္ဂနွေနေ့ညပိုင်းပြုလုပ်တဲ့ဖျောင်းနိုင်မီထွန်းစုတောင်းပွဲကိုလူတထောင်ကျော်တက်ရောက်ခဲ့တာပါ။ငွေကြေးဆိုင်ရာအငင်းပွားမှုတွေနဲ့ဒေါသတကြီးဖြစ်နေတဲ့စစ်သားတဦးဟာနှခုံရက်စီမာမြို့မှာစနေနေ့ကစစ်ကားတစ်စီးပေါ်လက်နက်တင်ဆောင်လာရင်းလမ်းတလျှောက်လမ်းသွားလမ်းလာတွေနဲ့ဈေးဝယ်စင်တာကသွာလာနေသူတွေကိုပစ်ခတ်ခဲ့တာပါ။ပစ်ခတ်မှုကြောင့်အနည်းဆုံး29ဦးသေဆုံးပြီး60နီးပါးဒဏ်ရာရခဲ့ပါတယ်။12နာရီကြာအချိန်တွေတင်းမာခဲ့ပြီးနောက်တနင်္ဂနွေနေ့မှာအဲ့ဒီတနတ်သမားကိုအသေးပြစ်ခတ်ဖမ်းမိခဲ့ပါတယ်။တေဆုံးသူတွေထဲမှာ73နှစ်အရွယ်ယောက်ျားကလေးကိုတင်ဆောင်လာပြီးဆိုင်ကယ်မောင်းလာတဲ့မိခင်တူဦးပါဝင်ပြီး2ဦးစလုံးတေဆုံးပါတယ်။အသက်32နှစ်အရွယ်တနတ်သမားဟာတက်ကြွကြီးဂျာကရာပတ် သွန်မာဖြစ်တယ်လို့တာဝန်ရှိသူတွေကကြေညာပါတယ်။သူဟာအင်အယောင်းဝယ်တစ်ခုကိစ္စနဲ့ပတ်သက်ပြီးသူ့အထက်အရာရှိရဲ့ဆွေမျိုးတွေနဲ့ငွေကြေးဆိုင်ရာအငင်းပွားမှုဖြစ်ပွားထားသူဖြစ်တယ်လို့ဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်။ဒါဟာထိုင်းနိုင်ငံမှာမကြုံဆူဖြစ်ရဖြစ်ပြီးဒီအကြမ်းဖက်မှုမျိုးနောက်ဆုံးအချိန်ပဲဖြစ်စေချင်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်
။အရေးကြီးတဲ့ New Hampshire ပြည်နယ်မှာ Democrat Party တွင်ရွေးကောက်ပွဲကျင်းပဖို့နှစ်ရက်လိုတနင်္ဂနွေနေ့မှာတော့ပါတီရင်သမရကိုစလေလောင်းဖြစ်ရေးရှင်ပြိုင်နေကြသူတွေအချင်းချင်းဝေဖန်ထိုးနှက်နေကြပါတယ်။နိုဝင်ဘာမှာကျင်းပမယ့်အမေရိကန်သမရရွေးကောက်ပွဲမှာ Republican သမရ Donald Trump ကိုအနိုင်ယူနိုင်မဲ့အလားအလာပေါ်ကိုစလေလောင်းရဲ့အချင်းချင်းထိုးနှက်ဝေဖန်ကြတာပါ။ဗမာအထက်လွှတ်တော်အမတ် Bernie Sanders က Socialist Democrat လို့ကြေညာထားတာကြောင့်သူသာ Democrat သမရလောင်းဖြစ်လာရင်သမရ Trump နဲ့ရှင်ပြိုင်တဲ့နေရာမှာပိုပြီးအခက်တွေ့စေမယ်လို့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒင်ကရောအိန္ဒိယနာပြည်နယ် South Bend မြို့တော်ဝင်ဟောင်းပီတ်ဘူဒီချက်ကပါ ABC News မှာပြောဆိုခဲ့ကြတာပါ Democrat Party သမ္မတလောင်းဖြစ်ရေးရှင်ပြိုင်နေကြသူတွေထဲမှာအထက်လွှတ်တော်အမတ် Sanders ကဦးဆောင်နေသူတဦးလည်းဖြစ်ပါတယ
်သမ္မတ Donald Trump ကိုတတ်မယ်လို့ဓာတ်ကန်ဆောင်ပြီးချင်းကြောက်ပြောဆိုခဲ့သူအမျိုးသားတူကိုအင်ဘူရာဝင်းအပြင်ဘက်မှာဖမ်းဆီးခဲ့တယ်လို့သမရအတွက်လုံခြုံရေးယူပေးနေတဲ့အရာရှိတဦးက AP သတင်းဌာနကိုပြောပါရယ်။ဒါကကင်ဆောင်သူဟာအသက်25နှစ်အရွယ်ရော်ဂျာဟက်ဆိုသူဖြစ်ပြီးစနေနေ့နေ့လယ်ပိုင်းမှာဖမ်းဆီးခဲ့တာပါ။လူပုဂ္ဂိုလ်တွေကိုနာကျင်စေရန်ချင်းချောက်မှုနဲ့သူ့ကိုရဲတပ်ဖွဲ့ကတရားစွဲဆိုဖမ်းဆီးခဲ့ပါရယ်။ဟက်ရှာအင်ဘူရာအပြင်ဘက်မှာကင်းလှည့်နေတဲ့လုံခြုံရေးအရာရှိတဦးနာကိုတွားပြီးတော့သူဟာသမရဒိုနယ်ထရန့်ကိုတတ်ချင်တယ်ဆိုတဲ့အကြောင်းကိုပြောဆိုခဲ့ပြီးတဲ့နောက်မှာအခုလိုဖမ်းဆီးခံရတာဖြစ်ပါတယ်။သူ့ရဲ့ဘယ်ဘက်လက်မှာဓာတ်ကင်ဆောင်တာပြီးညာဘက်မှာတော့တနတ်မပါတဲ့တနတ်အိမ်ကိုခါမှချိတ်ဆွဲထားတယ်လို့ဆိုပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689ညာလိုက်ဒိုမီတာ48 kHz 6153ညာနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံနန်ကာဟာပြည်နယ်ရှာဇတ်ဒစ်စထရစ်မှာတနင်္ဂနွေနေ့ပြစ်ခတ်မှုအတွင်းသိဆုံးခဲ့ရတဲ့အမေရိကန်စစ်သည်တဦးရဲ့နာမည်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။အသက်28နှစ်အရွယ်တက်ချက်ကြီးဇေဗီယာဂျက်ဂွာဂူတာရက်စ်နဲ့အသက်28နှစ်အရွယ်တက်ချက်အန်တိုနီယိုရေရိုဒရီဂတ်စ်တို့ကြာဆုံးခဲ့ရတာဖြစ်ပါတယ်။အမေရိကန်နဲ့အာဖဂန်ပူးပေါင်းတပ်ဖွဲ့ကိုအာဖဂန်တပ်ဖွဲ့ဝင်တဦးကဆက်သက်နှံနဲ့ပြစ်ခတ်တာကြောင့်တခြားတပ်ဖွဲ့ဝင်6ဦးလည်းဒဏ်ရာရခဲ့တယ်လို့အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့များရဲ့ပြောခွင့်ရကပြောပါတယ်အချက်လက်တွေစုဆောင်းရယူနေစေဖြစ်ပြီးပြစ်ခတ်ရတဲ့အကြောင်းရင်းကိုအခုချိန်မှမသိရသေးတဲ့အကြောင်းအမေရိကန်ဗိုလ်မှူးကြီးဆိုနီလက်ဂျက်ကတနင်္ဂနွေနေ့အစောပိုင်းမှာပြောပါတယ်ပြစ်ခတ်သူကအာဖဂန်စစ်သားတဦးဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေနဲ့စကားများပြီးတဲ့နောက်အခုလိုပြစ်ခတ်တာလို့လဲအမည်မဖော်တဲ့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူကAP သတင်းကိုပြောပါတယ်။အဲ့ဒီစစ်သားကတာလီဘန်ဘက်တော်သားတော့မဟုတ်ဘူးလို့လည်းအမည်မဖော်တဲ့အာဖဂန်တာဝန်ရှိသူကပြောပါတယ်။2020ပြည့်နှစ်အခုချိန်ထိအာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ရပြီးဖြစ်ပြီးပြီးခဲ့တဲ့2019ခုနှစ်တုန်းကတော့အမေရိကန်တပ်ဖွဲ့ဝင်22ဦးကြာဆုံးခဲ့ရပါတယ
်။အီရန်နိုင်ငံလို့ဇာဖာဂျူဒူးကိုကမ္ဘာပတ်လမ်းထဲလွှတ်တင်မှုကြိုးပမ်းမှုမအောင်မမြင်ဖြစ်ခဲ့ရတယ်လို့အီရန်နိုင်ငံပိုင်းရုတ်တံကတနင်္ဂနွေနေ့မှာကြေညာပါတယ်။ဇာဗာဂျူဒူးဟာလိုအပ်တဲ့အချိန်မရခဲ့တာကြောင့်ကမ္ဘာပတ်လမ်းအထိစီစဉ်ထားတဲ့အတိုင်းရောင်းမသွားခဲ့ဘူးလို့အီရန်ကာကွယ်ရေးဝန်ကြီးဌာနအာဂါဒါအစီအစဉ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကရုတ်တံကနေတဆင့်ပြောကြားခဲ့တာပါအီရန်နိုင်ငံဟာပယ်ဒင်းတပ်ဒုံးကျည်အစီအစဉ်ကိုတိုးမြှင့်လှုံ့ဆော်နေတယ်လို့အမေရိကန်တို့ကပြောခဲ့တဲ့2019ခုနှစ်မှာကလေးကကမ္ဘာပတ်လမ်းရဲ့ဂျူဒူးလွှတ်မဲ့အစီအစဉ်ကိုစတင်ခဲ့တာလို့အဲ့ဒီအခုချိန်ထိဒီဂျူဒူးစမ်းသပ်မှုတွေမအောင်မြင်ဖြစ်တာအနည်းဆုံး3ချိန်ရှိခဲ့ပြီလို့ဆိုပါတယ်။ကမ္ဘာနဲ့မဝေးတဲ့အနည်းဆုံးပတ်လမ်းထိရောက်အောင်လောင်စာရည်3နဲ့စီမို့ရှ်လို့ခေါ်တဲ့ဒုံးယင်ကနေဂျိုဒူးကိုတဲဆောင်သွားပြီးပြစ်လွှတ်ဖို့ရည်ရွယ်ခဲ့တာပါ။ဒီဂျိုဒူးကနေပြီးတော့ဒီအီရန်က2021ရောက်ရင် နောက်ထပ်ဂျိုဒု၅လုံးအထိတိစောက်ပြီးစီမယ်လို့မျှော်လင့်နေပါတယ်
။အာဖရိကတမကရဲ့နှစ်ပတ်လည်ထိပ်သီးညီလာခံကိုတနင်္ဂနွေနေ့မှာစတင်ကျင်းပနေပြီးအာဖရိကတိုက်တဝန်ပြည်ပခန့်တွေဖြည့်ရှင်းတဲ့နေရာမှာ AU အာဖရိကတမကအနေနဲ့ပိုပြီးအရေးပါတဲ့အခမ်းကဏ္ဍကနေပါဝင်ဖို့ခေါင်းဆောင်တွေကတိပြုလိုက်ကြပါတယ်။တနက်တန်တွေစိတ်ငြိမ်သွားရေးဆိုတဲ့ဆောင်းဖုံးနဲ့နှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကိုအီသီယိုးပီးယားနိုင်ငံမြို့တော်အဒစ်စဘာဘာမှာကျင်းပနေတာဖြစ်ပါတယ်။အာဖရိကတိုက်တဝန်လွတ်လပ်စွာကုန်သွယ်မှုကျင့်သုံးရေးအာဖရိကသမဂ္ဂရဲ့ရန်ပုံငွေစီးဆင်းမှုအပါအဝင်ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးအပေါ်နှစ်နှစ်ချီဆွေးနွေးညှင်းခုံမှုတွေကနေဒီနှစ်မှာတော့ပြည်ပခန့်တွေအရေးကိုအလေးထားဆွေးနွေးကြတာဖြစ်ပါတယ်။အာဖရိကသမဂ္ဂ AU ကော်မရှင်အကြီးအကဲမော်ဆာဖာကီမဟာမက်ကသူ့ရဲ့အဖွဲ့မင်ကိုမှာတော့အာဖရိကတိုက်အတွင်းရွေးကောက်ပွဲဂျုံနဲ့ရွေးကောက်ပွဲအပီးကာလပြဿနာတွေနောက်အချမ်းဖက်ဝါဒလူမှုအတိုင်းဝိုင်းတွေကြားကပြည်ပခန့်တွေကိုထောက်ပြပြီးအာဖရိကတိုက်ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့ပြောဆိုသွားပါတယ
်။ဟောလိဝုဒ်ရုပ်ရှင်အော်စကာဆုကြီးမြင့်ပွဲကိုတနင်္ဂနွေနေ့ညမကြာခင်နိုင်ပိုင်းအတွင်းမှာကျင်းပမှာဖြစ်ပါတယ်။အကောင်းဆုံးရုပ်ရှင်ဇာကားဆုအတွက်ဇာကားတင်ရွေးချယ်ထားတဲ့အထက်မှာပထမကဘာစစ်ကိုနောက်ခံရိုက်ထားတဲ့1917ဇာကားဟာထိတ်ကပြေးနေတယ်လို့ရုပ်ရှင်လောကသားတွေကဆိုပါတယ်။ဒါပေမဲ့လူသဘာဝကိုလှောင်ပြောင်ထားတဲ့ Paradise ကတောင်ကိုရီးယားဇာကားနဲ့ Once Upon a Time in Hollywood ဇာကားတို့ဟာလည်းထိတ်တန့်ဥစားပေးခံမှန်းတဲ့ရုပ်ရှင်ကားထဲမှာပါဝင်နေပါတယ်။ကာတွန်းဇာတ်လမ်းကိုအခြေခံရိုက်ကူးထားတဲ့ Joker ဆိုတဲ့ရုပ်ရှင်ဇာကားဟာစုအမျိုးအစား12ခုလုံးအတွက်တည်ပြနေတဲ့ဇာကားဖြစ်ပါတယ်။ကိုရီးယားဘာသာဇာကားပြော Paradise ရုပ်ရှင်ကားဟာနိုင်ငံတကာရုပ်ရှင်ဇာကားအမျိုးအစားအတွက်လည်းအကောင်းဆုံးစုရနိုင်ပြီးတကယ်လို့ရခဲ့ရင်စုနှစ်မျိုးကိုတပြိုင်တည်းထည့်ရမယ်ပထမဦးဆုံးသောဇာကားဖြစ်လာနိုင်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA နင်းလာနေနေခင်တဲ့ရင်အစီအစဉ်ကိုမတ်တင်ကြီးထိုင်းတဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်အမေရိကန်အကူအညီနဲ့ကိုရိုနာဗိုင်းရပ်စ်ဓာတ်ခွဲဆန့်သတ်မှုတွေကိုဖေဖော်ဝါရီလကုန်ပိုင်းမှာမြန်မာနိုင်ငံတွင်စတင်ဆောင်ရွက်တော့မယ်လို့ပြည်ထောင်စုဝန်ကြီးကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်သစ်ကူးစက်ပြန့်နှံ့မှုကြောင့်လူပေါင်း800ကျော်သေဆုံးခဲ့ရပြီးတောင်းနဲ့ချီကူးစက်ခံနေရချိန်မှာပဲတရုတ်ပြည်သူတွေကတော့စိုးရိမ်စိမ်းနဲ့စားနပ်ရိက္ခာတွေဝယ်ယူစုဆောင်နေကြပါတယ်။virus ကူးစက်ပြန့်နှံ့မှုကာလအတွင်းကမ္ဘာစီးပွားရေးပုံမှန်လည်ပတ်နေဖို့လိုအပ်တယ်လို့ကြိုတင်ကာကွယ်မှုကိုလည်းအပြည့်အဝဆောင်ရွက်ကြဖို့ကုလသမဂ္ဂအထွေမှုချုပ်ကတိုက်တွန်းထားပါတယ်မတ်သိန်ကီထိုက်ကစူးစီးတင်ပြမှာပါရှင
် American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကဓာတ်ခွဲကျွမ်းကျင်ပညာရှင်တွေကကိုရိုနာဗိုင်းရပ်စ်စမ်းသပ်ဆစ်ဆေးမှုတွေကိုဖေဖော်ဝါရီလ18ရက်နေ့မှာမြန်မာနိုင်ငံမှာလာရောက်တင်ကြားပေးဖို့ရှိနေပြီးကိုရိုနာဗိုင်းရပ်စ်ဓာတ်ခွဲဆန့်သတ်မှုတွေကိုဖေဖော်ဝါရီလကုန်ပိုင်းမှာမြန်မာနိုင်ငံတွင်စတင်ဆောင်ရွက်နိုင်တော့မယ်လို့ကျန်းမာရေးနဲ့အာကစားပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကတနင်္ဂနွေနေ့ရန်ကုန်မှာလုပ်တဲ့အစီအစဉ်အတွင်းမှာပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လက်တလောအသက်ရှူလမ်းကြောင်းဆိုင်ရာရောဂါစောင့်ချက်ကြည့်ရှုရေးနဲ့ကာကွယ်ထိန်းချုပ်ရေးဗဟိုအဆင့်နေ့စဉ်ညှိနှိုင်းအစီအစဉ်မှာဝန်ကြီးကအခုလိုပြောဆိုသွားတဲ့အကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။လောလောဆယ်မှာတော့မြန်မာနိုင်ငံတွင်းကကိုရိုနာဗိုင်းရပ်စ်သန်းတဲ့လူနာတွေကိုဗိုင်းရပ်စ်ရှိမရှိစမ်းသပ်ဖို့ပြည်ပဓာတ်ခွဲခန်းတွေကိုပို့ဆောင်စစ်ဆေးနေရတာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့အထိကိုရိုနာဗိုင်းရပ်စ်စောင့်ချစ်လူနာ9ဦးသန်းတဲ့လူနာ2ဦးရှိပြီးဆေးရုံတက်ရောက်ကုသနေတဲ့လူနာ10ဦးရှိတယ်လို့လည်းဝန်ကြီးဒေါက်တာမြင့်ထွေးကအစည်းအဝေးတွင်မှပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်နေစဉ်ဆိုသလိုသေဆုံးသူဒါဇင်နဲ့ချီရှိလာပြီးကူးစက်ခံရသူတွေလည်းတိုးလာချိန်မှာပဲတရုတ်နိုင်ငံတွင်မှတော့စိုးရိမ်စိမ်းနဲ့ဆန္ဒရိက္ခာဝယ်ယူစုဆောင်မှုတွေရှိနေတယ်လို့တရုတ်အာဏာပိုင်တို့ကတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှပြောပါတယ်။ကုသရန်ဝယ်ရေးဝန်ကြီးဌာနစီစီမံခန့်ခွဲရေးဌာနဒုတိယညွှန်ကြားရေးမှူးဝမ်ဘင်ကအခုလိုပြောပါတယ
်前期部分省市出现了
လက်တလောအချိန်မှာတော့တချို့ပြည်နယ်တွေနဲ့မြို့တွေမှာတော့စိုးရိမ်လွန်ပြီးဝယ်ယူနေကြတာမျိုးတချို့ကိုတွေ့ရပါတယ်လက်လီအယောင်ဈေးတွေမှာဆိုရင်ဟင်းသီးဟင်းရွက်တည်တည်ဝလံဆန်ပဲစီနဲ့အသင့်စာခောက်ဆွဲတို့လိုကုန်တွေပြက်လက်နေပါတယ်
ကျောင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကြိုးပမ်းနေကြချိန်မှာပဲနိုင်ငံတကာလေကြောင်းလိုင်းအတော်များများကလည်းတရုတ်နယ်လေကြောင်းပြန်တပ်မှုတွေကိုဆိုင်းငံ့ထားကြပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကနိုင်ငံတွေအနေနဲ့လိုက်နာလှုပ်ဆောင်ရမယ့်အချက်အလက်တွေအကြံပြုထုတ်ပြန်ထားပါတယ်တရုတ်နိုင်ငံကိုတွားရောက်ခဲ့သူတွေအနေနဲ့တဲ့နှစ်ပတ်ကြာတီးခြားထားရှိနေထိုင်ဖို့လဲပါဝင်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ကြိုတင်ကာကွယ်မှုကိုအပြည့်အဝယူဖို့စနေနေ့မှာထပ်မံတိုက်တွန်းပြောကြားပါတယ
် Now as I said the World Health Organization has issued a number of recommendations
ဒီဘက်စီပေါ်ရေးပုံမှန်လက်ပတ်နေစည်းရေးနဲ့ဖြစ်လာနိုင်ခြေရှိတဲ့အနှောင့်အယှက်တွေကိုစုံစမ်းနိုင်ရေးအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလိုက်နာဆောင်ရွက်ရမယ့်အချက်တွေကိုထုတ်ပြန်ထားပြီးဖြစ်ပါတယ်။ခရီးသွားလာမှုတွေနဲ့ဆက်စပ်ပြီးသတိထားရမယ့်အချက်တွေကိုလည်းထုတ်ပြန်ထားပြီးဖြစ်ပါတယ်။လေကြောင်းပြန်သမှုတွေမလုပ်ဖို့ဒါမှမဟုတ်လေဒီကိစ္စနဲ့ပတ်သက်ပြီးအလွန်ကျွံအရေးယူဆောင်ရွက်တာတွေကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကအားမပေးပါဘူး။ဒီအချက်ကအရေးကြီးတယ်လို့ထင်ပါတယ်။ခိုင်မာအကောင့်နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုပြုလုပ်တဲ့နေရာမှာစီလုံးညီညွတ်မှုကိုအခြေခံအမှဖြစ်ပါတယ်။ဂုံတိခါထိခိုက်စေတဲ့ဘယ်လိုပုံစံမျိုးကိုမဆိုရှောင်ချကြဖို့လည်းအရေးကြီးပါတယ်။ဒါပေမဲ့ကျွန်တော်အားလုံးအနေနဲ့ကြိုတင်ကာကွယ်မှုယူထားဖို့ကလည်းသိအရေးကြီးပါတယ်
။တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တနင်္ဂနွေနေ့နောက်ဆုံးရကိန်းဂဏန်းတွေအရသေဆုံးသူစုစုပေါင်း800ကျော်ရှိခဲ့ပြီးတရုတ်တနိုင်ငံထဲမှာတင်လူပေါင်း 3,200 ကူးစက်ခံထားရပါတယ်။တရုတ်ပြည်ပြင်ပနိုင်ငံနဲ့ဒေသပေါင်း30နီးပါးမှာကူးစက်ခံထားရသူ350ကျော်ရှိပြီးဖိလစ်ပိုင်နဲ့ဟောင်ကောင်တို့မှာတော့တဦးစီသေဆုံးခဲ့ရပြီးဖြစ်ပါတယ
်။မတ်တင်ဂီထိုက်ပြောပြသွားတာပါရှင်။တစ်ဆက်တည်းတင်ပြမယ်မြမရေးရာဆွေးနွေးခန်းအစီအစဉ်မှာလဲဝူဟန်ဗိုင်းရပ်စ်လူကိုဘလို့ကူးစက်လဲဆိုတဲ့အကြောင်းနှားဆင်ရဖို့ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးအန္တရာယ်အတိုင်းအတာကိုသိနိုင်ဖို့သဘာဝတော်ရိုင်းတရိတ်ဆန်တွေစီကနေလူတွေကိုကူးစက်နိုင်တဲ့ရောဂါပိုးတွေအကြောင်းသုတေသနလုပ်နေတဲ့ဒေါက်တာအောင်တန်းတို့ကိုဒေါက်ခင်မျိုးသက်ကရန်ကုန် VOA ရုံးခွဲမှာတွေ့ဆုံမေးမြန်းထားပါတယ်ရှင
်။အဲ့အခုဆိုရင်နိုင်ငံမှာအားလုံးစိုးရိမ်နေတာဒီဘူဟန်ကစတဲ့ဒီကိုရိုနာဗိုင်းရပ်စ်ပေါ့နော်ဒီဗိုင်းရပ်စ်ရောဂါပိုးပြန့်နှံ့တဲ့ဥစ္စာကဗမာနိုင်ငံကတော်တော်စိုးရိမ်နေကြပါတယ်ဆိုတော့စတာတရုတ်နိုင်ငံမှာစရဲဆိုတော့အိမ်နီးချင်းလည်းဖြစ်တယ်နော်ဒီမှာလည်းတန်တရားလူနာတွေလည်းတွေ့ထားတယ်ဆိုတော့ねဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပေါ့နော်နည်းနည်းပြောပြပေးပါတဘာဝတော်ရင်တရိษံနေရနေပြီးတော့ဒီလူတွေကိုကူးစက်နိုင်တဲ့ယောဂါပေါ့ဗိုင်းရပ်စ်ပေါ့နော်နည်းနည်းပြောပြပေးပ
ါကျွန်တော်တို့တော်ရင်တရိษံနေမှာလဲသူဘာသာသူဖြစ်နေယောဂါရရှိတယ်သူတွေကလဲကျွန်တော်တို့လူတွေနေရာရောက်လာရဲ့ကျွန်တော်တို့လူတွေကလဲလဲလူတွေတိုးပွားလာရဲ့အမျှကျွန်တော်တို့နေရာရဲ့ချဲ့ထွင်နေသူတွေကိုသွားဖမ်းတာရရှိတယ်အဲ့ခါကျရင်ဘယ်လိုဖြစ်လာလဲဆိုတော့အခုဒီဝူဟန်ကိစ္စမှာဆိုရင်ဘယ်လိုဖြစ်လဲဆိုတော့ကျွန်တော်ဖတ်မိရလောက်ဆိုရင်ဒီစီးဖူးဆိုင်တဆိုင်မှာဒီတောရိုင်းတွိတ်ဆန်နေလဲရောင်းနေအဲ့ဒါနေတစင်စားဖြစ်တယ်လို့ပြောရင်တောရိုင်းတွိတ်ဆန်နေမှာမှတကယ်လူကိုကူးလာနိုင်တဲ့တောရိုင်းတွိတ်ဆန်နေကလူတိုက်တတော်ဖြစ်တယ် memory ပေါ့နော် memory ဆိုတော့ကျွန်တော်နဲ့biology နည်းနည်းဆင်တဲ့အပိုင်းတွေရှိတယ်အဲ့ချိန်မှာဥပမာလင်းတို့ပဲထားပါဦးလင်းတို့ဆိုရင်တောရိုင်းတွိတ်ဆန်သူလင်းတို့မှာကလင်းတို့ကကျွန်တော်တို့ဒီ wildlife disease project မှာဆိုရင်လင်းတို့မှာကဒီယောဂါ virus မျိုးစုံဟိုကင်းအောင်နေတတ်တယ်။အဲကင်းအောင်နေတဲ့လင်းတို့ကိုသူကဖမ်းတယ်ဖမ်းနေပြီးတော့ဒီတခြားကျွန်တော်တို့ပုံမှန်စားနေကြပြတ်တို့ဝတ်တို့နေနေသူကအနီးကပ်ထားတဲ့အချိန်မှာဘယ်လိုဖြစ်နိုင်လဲဆိုတာနှစ်မျိုးပေါ့နော်။ဟိုဝတ်တို့ကြက်တို့အနေနဲ့တစ်ဆင့်ကျွန်တော်စားမိတဲ့အခါလဲယောဂါဖြစ်လာနိုင်လို့ကျွန်တော်လင်းတို့ direct ဆိုင်အချင်းကြရင်လည်းတို့ယောဂါကြီးကူးလာနိုင်တယ
်ဆိုတော့ဒီ virus နဲ့ဒီ bacteria ပေါ့နော်ဒီနှစ်မျိုးဟာဟိုကွဲပါတယ်ဆိုတော့အဲ့ဒီ virus နဲ့ bacteria အကြောင်းနည်းနည်းလေးရှင်းပြပေးပါဒီဟိုပါနော်ဒီဆေးပညာအရဘယ်ကောင်ကပိုဘယ်လိုအန္တရာယ်ရှိတယ်ဆိုတာလေနည်းနည်းရှင်းပြပေးပ
ါဟုတ် bacteria လို့ဆိုရဲအကောင်ကပြင်အကောင် site ကနေစပြောလို့ရတယ်ကျွန်တော် bacteria နဲ့ virus မှာဆိုရင် virus ဆိုရင် lower electron microscope နဲ့ အလောက်ထိကြီးမှရရဟာပေါ့နော်ဟိုကြီးလို့ရရဟာရှိလို့ရရဟာရပုံများတယ်ကျွန်တော်ဘက်တီးရီးယားကြတော့ကိုမိုက်ခရိုစကုပ်အောက်မှာကြီးလို့ရတယ်ဘက်တီးရီးယားကြီးကြတော့ကျွန်တော်ပုံမှန်ဒီဆေးဆိုင်တွေမှာရောင်းနေတဲ့အန်တီဘိုတစ်အနုဇီဝဆေးရင်နဲ့ကုလို့ရတယ်ဗိုင်းရပကကြတော့ကုလို့မရတာများတယ်ကျွန်တော်ဥပမာဒီမိုးလွင်းတို့မိုးကူးကာလာရေဆိုရင်ကျွန်တော်ဖျားရရာသီတုပ်ကွေးဖြစ်တဲ့အချိန်ကြရင်ကျွန်တော်တို့ဘာပဲဆရာဝန်တွေဘာဆေးပေးလဲဆိုတော့ကျွန်တော်ပါရာစီတမောလောက်ပဲပေးရပါဘူးဆိုတော့ဒီဟာကယောဂါကိုကူအောင်မဟုတ်ပဲねယောဂါရဲ့ symptom တစ်ခုဖြစ်တဲ့ဒီကိုပူချိန်မျက်နှာကိုပဲပေးကြဟိုကိုကံအားနဲ့ပဲအကိုခံအားနဲ့ပဲပေါ့နော် virus တွေကိုတိုက်ထုတ်ရအောင်များတယ
် corona virus ကအခုတရုတ်ပြည်ကနေခုဗမာနိုင်ငံမှာလည်းတန်တရားလူနာတွေတွေ့လာပြီပေါ့နော်ဆိုတော့ဒီဥစ္စာတွေပေါ့နော်ဒီလိုမျိုးပြန့်ပွားနေတာတွေဟိုဘလောက်အန်တီအတိုင်းတာဘလောက်ရှိလဲနည်းနည်းပြောပြပေးပါ
အခုလောလောဆယ်ရော motor transmission ကကူးစက်နိုင်တဲ့ဟာကြတော့တရုတ်ပြည်ကလာတဲ့လူဟိုဒါမှမဟုတ်တရုတ်ပြည်သွားပိုးတဲ့လူတွေအဓိကကူးနေတာအခုနောက်ပိုင်းမှသာဥပမာစင်ကာပူမှာဆိုရင်ပြန်လာတဲ့လူကနေမှတဆင်ပြန်ကူးရရင်စဖြစ်လာပါတော့အဓိကကျွန်တော်တို့အနေနဲ့ဒီမှာလဲအဲ့လိုဖြစ်လာနိုင်တယ်ဟိုကျွန်တော်တို့နိုင်ငံခြားသားအဝင်ထွက်တွေရှိမယ်ဟိုကျွန်တော်တို့ border မှာဆိုရင်လည်းကျွန်တော်တို့ကအိန္ဒိယနိုင်ငံဖြစ်တဲ့အတွက် Apex border ရာနေ contact ဖြစ်ပြီးတော့ကုလနိုင်ငံနေရှိတယ်။အဓိကဖျားတဲ့လူကနှာစင်းမယ်ချောင်းဆိုးမယ်။ချောင်းဆိုးရဲ့အခါကျရင်နှာစင်းရပဲဖြစ်ဖြစ်ချောင်းဆိုးရပဲဖြစ်ဖြစ်ကျွန်တော်တို့ droplet တွေပေါ့နော်အမှုံဆက်တွေအများကြီးပဲလေထဲပြန့်ဝင်သွားတယ်။လေထဲပြန့်ဝင်သွားတဲ့အချိန်မှာကိုယ်ရရှူရှိုက်မိတာတော့အဲ droplet အမှုံဆက်တွေကကျွန်တော်တို့နေစာတူကသုံးတဲ့ပစ္စည်းပေါ့ကြမယ်။ကြားတဲ့ဟာကိုကထိတွေ့နေရရင်ရှိမယ်အဲ့အခါကျရင်ကူးလာနိုင်တယ်ဟိုအဲ့အကြောင်းမလို့ပြီးတော့ဒီ virus ကအခုကျွန်တော်ဖတ်နေလောက်ကတော့အပြင်မှာမိနစ်20 30လောက်ထိဒီခံပြီးမှတည်ရလို့ပြောတယ်ဆိုတော့အဓိကကဒီ droplet တွေကျတာကိုထိမိမယ်ကိုကရှူရှိုက်မိမယ်ဆိုရင်အဓိကကူးလာနိုင်တယ်ရင်းနှုန်းကကျွန်တော် H5N1 အကြောင်းပြောရင် H5N1 ကအစားကျက်ငှက်တိုကွေးရနေနောက်ပိုင်းကဘလို့ပြောင်းလဲဆိုရာသီတဖြည်းဖြည်းနဲ့ဒီ virus တွေကတိုးစီမှာအမြဲပြောင်းနိုင်တဲ့ဟိုတတိရှိတယ်ဆိုတော့ပုံစံပြောင်းသွားပြီးတော့သူကရာသီတုပ်ကွေးအင်ဂျင်နဲ့ပြောင်းသွားတယ်ရာသီတုပ်ကွေးပဲဖြစ်ဖြစ်ဒီ H5N1 ပဲဖြစ်ဖြစ်ဒီကိုရိုနာပဲဖြစ်ဖြစ်ကျွန်တော်ကုသဖို့ဆိုတော့ကျွန်တော်ကိုခံအားကောင်းနေဖို့လိုပဲကိုခံအားကောင်းဖို့ဆိုတော့ကျွန်တော်အနေနဲ့ဟိုအစာဓာတ်ရဲ့အနေနဲ့ကြည့်ရမယ်အစာကောင်းကောင်းမွန်မွန်စားရတော့ဟိုပြီးတော့ဒီဒါပုံမှန်လူမှာပေါ့နော်ကျွန်တော်အနေနဲ့ကကိုခံအမျိုးမျိုးကြောင့်ကြာနေတဲ့လူရှိနိုင်တယ်ဥပမာ HIV AIDS patient တို့ဟိုအသက်ကြီးရင်သူအသက်အရန်ငယ်လူဒါမှမဟုတ်ကင်ဆာဖြစ်နေတဲ့လူအဲ့လိုလူတွေကတော့သူများထက်ပိုပြီးတော့ကူးဆိုင်ရမယ်အဓိကသူများထက်ကိုခံအားကြာနေရောပုံမှန်ဆိုရင်တော့ယောဂါတစ်ခုခုဟိုရိုးရိုး infection ဝင်တာပဲဖြစ်ဖြစ်တုပ်ကွေးဖြစ်တာပဲဖြစ်ဖြစ်အန်ဒီထားပြီးကုသနေရတဲ့အချိန်မှာဒီလိုယောဂါအသက်တွေကပိုပြီးတော့ကူးဆိုင်ရအောင်
ဟုတ်ကဲ့ဆိုတော့အခုလိုမျိုးဒီတောရင်းတရိษံနေနဲ့ထိတွေ့ပြီးမှဖြစ်တတ်တဲ့ယောဂါတခြားဘာယောဂါတွေရှိပါသေးလဲနည်းနည်းပြောပြပေးပါ
ဟုတ်ဘာယောဂါတွေလဲဆိုတော့ကျွန်တော်ပြီးခဲ့ဆယ်စုနှစ်အတွင်းမှာဆိုရင်ဇီကာဆိုရင်ချင်းကိုက်လို့ဖြစ်တယ်ဆိုပေမဲ့အဲဒီချင်းကတောရင်းတရိษံကိုတွားကိုက်ပြီးဖြစ်လာပုံများဒါက proof တော့မဖြစ်သေးဘူးဟုတ်ဒါပေမဲ့ဖြစ်ပုံများဒီချင်းနဲ့ဒီဥပမာလင်းနှိုးတွေပဲဖြစ်ပေါ်များတယ်လင်းနှိုးတွေကိုသွားကိုက်တယ်အဲ့ချိန်ကနေမှမှဒီဘက်ဟိုလူကိုပြန်လာကိုက်တဲ့အချိန်မှာဒီကျွန်တော်တို့အစီမှာလူဝင်မှာဇီကာဆိုပြီးဖြစ်လာတယ်အဲပြီးတော့ကျွန်တော်အမှန်မှန်အရင်တုန်းကစားစီပါရေဆိုလဲဒီတောရင်းတရိษံကနေပဲလာဖို့များတယ်ကျွန်တော်တို့ပြီးတော့အဲဟိုတောရင်းတရိษံဆိုရင်တခြားနိုင်ငံတွေမှာဆိုရင်အဲ့လိုဒီကလောအုတ်ကနေပါရေကူရာတို့အဲ့လိုယောဂါတွေလည်းရှိသေးတယ်ဒါပေမဲ့ကျွန်တော်ဒီအာရှမှာရောကလောအုတ်ကရောဒီ native မဖြစ်တဲ့အတွက်အဲ့ယောဂါကရောစိတ်ပူဖို့မလိုဘူးအမှန်တကယ်ဇီကာဟုတ်ပါဘူးဆိုရင်အဲ့အပြင်ကျွန်တော်ဘာကြီးရှိနိုင်သေးလဲဆိုတော့မှားရောဘာလို့ကနေတဆင့်ကူးနိုင်နိုင်တဲ့ယောဂါတွေလည်းရှိသေးတယ
်ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာတတိထားတင်တာပေါ့နော်ဘယ်ဒေသတွေမှာဒီဟာမျိုးဟိုတောရင်တရိษံနေနဲ့ထိတွေ့ပြီးတော့ဖြစ်လာနိုင်တဲ့ယောဂါတွေဘယ်ဒေတာတွေမှာအထူးသတိထားဖို့လိုပါလဲ
ကျွန်တော်ဒေတာရင်တွေကဟိုတောထူထပ်တဲ့နေရာကြီးပေါ့နော်ဟိုမှာယိုးမရခိုင်ယိုးမပဲခူးယိုးမအောက်မှာဆိုတင်းလိုက်ယိုးမဒီမလေးရီးယားဖြစ်တဲ့နေရာကြီးမှာလည်းသတိထားရမယ်မလေးရီးယားဖြစ်တဲ့နေရာဆိုတော့တောထူထပ်လို့တောထူထပ်တဲ့နေရာကြီးမှာလည်းဒီတောရင်တရိษံတွေများမယ်အဲအဲ့လိုတောရင်တရိษံနေနဲ့ထိတွေ့များတဲ့နေရာကြီးကပိုပြီးကူးဆိုင်တဲ့ဥပမာမြောက်ဘက်မှာဆိုရင်လည်း ဒီကချင်နေအချင်းနေဘက်မှာဆိုရင်လည်းတော်ထူအားရှိရခင်ဗျဟု
တ်ကဲ့နောက်ဒီတရိษံနေကနေပြီးတော့တောင်တရိษံနေကနေတဆင့်ဟိုပေါ့နော်ဒီယောဂပိုးတွေတည်လာနေတယ်ဆိုတော့မြန်မာနိုင်ငံမှာဒီလိုမျိုးတောရင်တရိษံနေရောင်းဝယ်နေတာတွေရောဘယ်လိုလုပ်တင်တယ်လို့ထင်ပါလဲ
ဟိုတောရင်တရိษံနေရောင်းဝယ်ကတော့ကျွန်တော်စီမှာနည်းနည်းအဲဥပဒေရောရှိပြီးသားခင်ဗျဥပဒေကျွန်တော်ပြဋ္ဌာန်းတာအသစ်ဆို2018တုန်းကမှဥပဒေအသစ်တွေတရိษံရောင်းဝယ်မှုကိုဟန်တားဥပဒေရှိတယ်။ဒါပေမဲ့ကျွန်တော်နိုင်ငံမှာလူဝင်ကားမလုံလောက်ပါဘူး။လုံလောက်တော့ဒီအရောတေချာ enforce ဖို့နည်းနည်းခဲရင်လည်းတရိษံဆိုတာကျွန်တော်တို့ဟိုကုလာရဲ့ကုလာနိုင်ငံအကောင်မဟုတ်ပါဘူးဆင်တို့ပါလို့ဆိုတဲ့တရိษံကျွန်တော်တို့အမြင်တည်တင်းဒီမှာအမြင်ဖတ်နေရတယ်။ဆင်ကိုတက်ပြီးတော့ဒီ ivory these ivory ကိုရောင်းနိုင်လဲရှင်အစွဲကိုရောင်းနိုင်ရှိလို့ကျွန်တော်တို့တခြားဘာရှိလဲဆိုတော့သင်္ခွေချက်တွေဘာရှိလဲရောင်းနိုင်အများကြီးရှိတယ်သင်္ခွေချက်ဆိုရင်အခု endangered species တွေအောင်ဝင်သွားပြီကျွန်တော်တို့ဒီအာရှဘက်မှာဘယ်လောက်တောင်ရောင်းနေလဲဆိုတော့ကျွန်တော်တို့အနေနဲ့ဟိုတချို့ကြတော့ဒီကျွန်တော်တို့ရန်ကုန်မြို့ထွက်နားမှာဆိုရင်လည်းဟိုစားတောက်ဆိုင်တွေဖွင့်ပြီးတော့ဒီ torrent drain တွေကိုချက်ပြုတ်ရောင်းချရလဲရှိလို့ဟိုနိုင်ငံခြားတင်ပို့ဖို့ဒီတာချီလေးတို့ဘက်ကနေလဲထွက်တာရှိလို့တရုတ်ပြည်ဘက်သွားရဲ့ဘက်တွေလည်းရှိရဲအဲ့အရာကတော့လူတွေကို educate လုပ်နိုင်မှာပဲရမယ
်ကျွန်တော်
ပညာပေးရမှာပညာအများကြီးပေးမှာပဲရမယ်တချို့ကြတော့လည်းတချို့ကြတော့ကျွန်တော်တွေ့ဘူးပါပဲတချို့ကြတော့တောင်းတဲ့မှာအလုပ်လုပ်ကိုလို့ရတယ်လုပ်တဲ့အခါကျရင်တို့အတွက်ကျွန်တော်ပုံမှန်စားသုံးနေကြချက်ဘွက်ငါးဆိုတာတိတ်အဆင်မပြေဘူးအဆင်မပြေတဲ့အချိန်မှာတို့ကိုနိုင်ကိုပိုင်ကတော့ကောင် like ကို like မှာရမယ့်အခြေအနေရှိရဲ့အခါကြရင်ကြတော့လေအဲ့လိုလူတွေကိုကျွန်တော်ဘယ်လိုကူညီနိုင်မလဲဆိုတာလေမိကွန်ကြီးတစ်ခုပါပဲ
ဟုတ်ကဲ့အခုဒီကဝူဟန်နေစားတဲ့ကိုရိုနာဗိုင်းရပ်စ်ဟိုယောဂါပိုးကူးစက်မှာလူတွေကကြောက်နေပါတယ်ကြောက်နေပေမဲ့တည်တည်ချာချာပေါ့နော်ဘယ်လိုကိုယောဂါပိုးမကူးစက်အောင်ကာကွယ်ရမလဲဆိုတော့မသိတဲ့လူကများပါတယ်ဒါရင်းနဲ့ပတ်သက်ပြီးတော့ကာကွယ်ဖို့ပေါ့နော်ကိုကာကွယ်ဖို့ဘယ်လိုလုပ်ရမလဲသူများကိုမကူးဖို့ဘယ်လိုလုပ်ရမလဲဆိုတာနည်းနည်းပြောပြပေးပါ
ဟုတ်ကျွန်တော်စီလောကမှာ prevention အကာအကွယ်ဟာကဒီကုသမှုတဲ့ပိုအရေးကြီးပါတယ်ကာကွယ်ခါကြရင်ကျွန်တော်အနေနဲ့လူတိုင်းအပြင် public လူတိုင်းသွားတဲ့နေရာမှာသွားနေရောသွားတဲ့ခါကြရင် mask တပ်ဖို့လိုပါတယ် mask ကလည်း UU surgical mask တဲ့ရရခင်ဗျ N95 mask လောက်ထိမလိုပါဘူးတကယ်လို့ဝယ်ဖို့မလွယ်ဘူးဆိုရင်ပြီးတော့ကျွန်တော်ဘယ်ဘဲရောက်ရောက်လက်ဆေးဖို့အရေးကြီးပါခင်ဗျပြီးတော့ကျွန်တော် mask တက်တဲ့အချိန်ကျရင်ကျွန်တော်ဘာမြင်နေလဲဆိုတော့mask ကိုဟို misinformation အတင်းအမှားပေါ့နော်ဟိုအမှန်မှန် color ရှိရဲ့ဘက်ကအပြင်မှာတက်ရမှာခင်ဗျ။ဘာဖြစ်လို့ဆိုတော့ तू အပြင်ကနေ moisture ပါရေ तू ကဆုတ်ထားပေးနိုင်တယ်။ဒီမှာတင်းအမှားနဲ့ color ကိုအထဲမှာဝတ်တယ်အဖြူကိုအပြင်မှာဝတ်တာရှိရဲ့အဲ့ဒါမှားနေပါတယ်လို့ကျွန်တော်တခုပြောချင်ပါတယ်။ပြီးတော့ပုံမှန်လက်ဆေးဖို့ပြီးတော့အစားတောက်စားတဲ့ခါကျရင်လည်းတေချာချက်ပြုတ်ထားရဲ့အစားတန်းကားရိုးပဲစားဖို့ကျွန်တော်ကြံပေးချင်ပါတယ်။
အခုလိုမျိုး VOA မှာလာပြီးတော့လေတေချာရှင်းဆက်ရှင်းလက်ရှင်းလိုက်တဲ့တော
့ဒါကတော့ရန်ကုန် VOA ရုံးခွဲမှာဒေါခင်မျိုးသက်ကနေတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်အခုနားဆင်ခဲ့ရတဲ့မြမရေးရာဆွေးနွေးခန်းကို VOE မြန်မာပိုင်းရုပ်တံရဲ့စနေညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်။ကျမတို့ရဲ့အစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။တနင်္လာနေ့နေ့ခင်း VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းစီစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32 kilohertz 9335လိုင်းဒိုမီတာ40 kilohertz 9483လိုင်းဒိုမီတာ48 kilohertz 6153လိုင်းလက်မီတာ190 kilohertz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွက်ပတ်စင်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ။မြန်မာရေးရာဆွေးနွေးမြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့အရင်ဆုံးဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါ။ကျောင်းသားတွေဒီမိုကရေစီအသိအမြင်အလေးအကျင့်ရလာအောင်ဘယ်လိုအကောင့်ထဲပေါ်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရရှင်။
ကုလသုံးရက်နေ့ကကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာရှေ့ပြည်သားအမတ်ဦးညံလင်းကစာသင်ကျောင်းတွေမှာကျောင်းသားတွေပါဝင်တဲ့အဖွဲ့အစည်းတွေကိုဒီမိုကရေစီနီးကြကြရွေးချယ်ဖွဲ့စည်းတာဝန်ပေးတဲ့စနစ်တရဖော်ဆောင်ပေးဖို့ဆိုတဲ့အဆိုတရတင်ပါတယ်။အဆိုကိုရှေ့ကူအမတ်ဦးဇာနီမင်းကထောက်ခံပြီးလွတ်တော်ကလည်းလက်ခံဆွေးနွေးဖို့သဘောတူတဲ့အတွက်လာမယ့်ရက်တွေအတွင်းအဲ့ဒီအဆိုကိုပြည်သူ့လွတ်တော်မှာလက်ခံဆွေးနွေးကြတော့မှာပါ။လက်ရှိအဆိုအနေနဲ့မြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအဖြစ်တည်ဆောက်မယ်လို့ရည်မှန်းထားတာဖြစ်လေတော့အဲ့ဒီအခြေခံတွေကိုငယ်ရွယ်တဲ့ကျောင်းသူကျောင်းသားတွေဘဝကလေးကနားလေထိတွေ့ကျင့်သုံးစီရေးဟာတိုင်းပြည်အတွက်အတော့ကိုရေးကြီးမှာဖြစ်ပါတယ်။စာသင်ကျောင်းတွေမှာကျောင်းသားတွေပါဝင်တဲ့အသင်းအဖွဲ့တွေဘယ်လိုဖွဲ့ခဲ့ကြသလဲ။ဘယ်လိုတာဝန်တွေပေးခဲ့ကြသလဲ။လက်ရှိဒီမိုကရေစီဖက်ဒရယ်စနစ်နဲ့ကိုက်ညီအောင်ရှင်းဆက်ဘယ်လိုအကောင့်ထဲပေါ်သင့်သလဲဆိုတာလေ့လာတင်ပြသွားပါမယ်
။ဦးညံလင်းတင်သွင်းခဲ့တဲ့အဆိုအပြည့်စုံကတော့ခုလိုဖြစ်ပါတယ်။နိုင်ငံတော်မျိုးဆက်သစ်လူငယ်များအားဒီမိုကရေစီအလေးကျင့်ကောင်းများခိုင်မြဲစွာရရှိစေရန်နှင့်ကာယညာနာဇာရိတ်တဘက်ဆောင်ဖွံ့ဖြိုးတိုးတက်စေရန်နိုင်ငံတော်၏အခြေခံနှင့်အစ်စ်မြင့်ပညာရေးကျောင်းများတွင်အခြေခံအသင်းအဖွဲ့များတက်မှတ်ဖွဲ့စည်း၍အသင်းအဖွဲ့လိုက်အတန်းကိုယ်စားလှယ်များကျောင်းကိုယ်စားလှယ်များမှသည်ကျောင်းကောင်စီအထိဒီမိုကရေစီနီးကျအစဉ်စဉ်ရွေးချယ်ဖွဲ့စည်း၍ကိုယ်တိုင်ပါဝင်ဆောင်ရွက်သည့်စနစ်တရက်ကို2020-2021ပညာသင်နှစ်မှစ၍အကောင့်ထဲပေါ်စီမံဆောင်ရွက်ပေးရန်နိုင်ငံတော်အစိုးရအားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။အဆိုနဲ့ပတ်သက်လို့သူဆက်ပြီးရှင်းပြတာကမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်နေတဲ့ဒီမိုကရေစီစနစ်ဟာ1962ခုနှစ်ကစပြတ်သုံးခဲ့ရကြောင်းနောက်နှစ်ပေါင်း50ကျော်ကြာမှသမိုင်းသင်ခန်းစာယူပြီးဒီမိုကရေစီစနစ်နဲ့နိုင်ငံကိုတဖန်ပြန်လည်တည်ဆောက်နေရတဲ့အတွက်စိန်ခေါ်မှုတွေအခက်အခဲတွေကြုံတွေ့နေရလို့နောက်တစ်ကြိမ်ထပ်ပြီးဒီမိုကရေစီစနစ်ကနေဆန့်ကျင်သွေးပြီးပြောင်းလဲမသွားစေဖို့လိုတဲ့အကြောင်းဒါကြောင့်ဒီမိုကရေစီအလေးကျင့်ကောင်းတွေဆွဲမြဲခိုင်မာအကောင်းလာအောင်မျိုးဆက်သစ်လူငယ်တွေကိုပြုစုပျိုးထောင်လေ့ကျင့်ပေးဖို့အထူးလိုအပ်နေတယ်လို့ဆိုပါတယ်။ဒါအပြင်နိုင်ငံတော်ရဲ့အခြေခံနဲ့အစ်စ်မြင့်ပညာသင်ကျောင်းတွေမှာဝါစိမ့်နီပြဒါမှမဟုတ်အနော်ယထာဘရင်နောင်အလောင်းဖျားဗိုတေဇသို့မဟုတ်အောင်ဆန်းစသဖြင့်အသင်းအဖွဲ့လေးဘွဲ့ကိုစုဖွဲ့ပြီးအတန်းလိုက်အသင်းအဖွဲ့တစ်ဖွဲ့ကိုခေါင်းဆောင်တယောက်စီရွေးချယ်အဲ့ဒီနောက်တကြောင်လုံးမှာရှိတဲ့အတန်းလိုက်အသင်းအဖွဲ့ခေါင်းဆောင်တွေဟာကိုယ့်အသင်းအဖွဲ့လိုက်စုဝေးပြီးအသင်းအဖွဲ့တစ်ဖွဲ့က၃ယောက်စီကိုကျောင်းကောင်စီဝင်တွေဖြစ်ရွေးချယ်အဲ့ဒီကျောင်းကောင်စီဝင်တွေကမှလျှို့ဝှက်မင်းနဲ့ဥက္ကဋ္ဌဒုဥက္ကဋ္ဌအတွေ့အမှုဗန္နာရေးမှုတည်င်းနဲ့ပြန်ကြားရေးတာဝန်ခံစသဖြင့်ရွေးချယ်ပြီးကျောင်းရဲ့အရေးကြီးတာဝန်တွေကိုဆောင်ရွက်စေတင်တယ်လို့ဆိုထားပါတယ
်။တကယ်တော့ရှေ့ပြည်သားအမတ်ဦးညံလင်းပြောတဲ့အခြေခံပညာကျောင်းတွေမှာကျောင်းကောင်စီဆိုတာမျိုးဖွဲ့စည်းရေးဆိုတာဟာအရင်အာဏာရှင်ဦးနေဝင်းလက်ထက်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီမဆလာအစိုးရခေတ်ကလေးကရှိခဲ့တာပါ။အဲ့ဒီခေတ်ကျောင်းကောင်စီဖွဲ့စည်းပုံမှာကျောင်းအုပ်ကြီးကဥက္ကဋ္ဌလုပ်ပြီးကျောင်းဆရာဆရာမတချို့နဲ့ရွေးကောက်ခံကျောင်းသူကျောင်းသားတချို့ပေါင်းဆက်ဖွဲ့စည်းထားတဲ့ဖွဲ့စည်းပုံမျိုးဖြစ်ပါတယ်။ကျောင်းကောင်စီရဲ့ပါဝင်မဲ့အတွင်းရေးမှူးတွဲဘက်အတွင်းရေးမှူးနဲ့အယောင်ကောင်းဆောင်ကျောင်းသားကိုယ်စားလှယ်တွေရွေးချယ်ရမှာတော့ကျောင်းတစ်ကျောင်းနဲ့တစ်ကျောင်းကျောင်းအုပ်တစ်ယောက်နဲ့တစ်ယောက်မတူညီကြပါဘူး။အဲ့ဒီခေတ်တချို့ကျောင်းတွေမှာတကယ်ကိုလျှို့ဝှက်မဲပေးစနစ်နဲ့မဲပေးရွေးချယ်ကြတဲ့ကျောင်းတွေရှိခဲ့တယ်လို့ကျောင်းအုပ်ကိုယ်တိုင်ဒါမှမဟုတ်ကျောင်းဆရာဆရာမတွေကရွေးချယ်ပေးတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းစေတာလည်းရှိပါတယ်။ ကျောင်းကောင်စီတွေဟာကျောင်းအလိုက်ပြိုင်ပွဲဆိုင်ရာကိစ္စတွေနေလူနေမြကျင်းပပါဝင်ရမယ့်ကိစ္စလိုမျိုးအသေးဖွဲကိစ္စလေးတွေလောက်ကိုပဲဆောင်ရွက်ခွင့်ရှိတာမျိုးပ
ါလက်ရှိဒီနေ့ခေတ်အခြေခံပညာကျောင်းတွေမှာလည်းကျောင်းကောင်စီတွေဖွဲ့စည်းထားရှိကြပါတယ်အကြံပြအဖြစ်ကျောင်းအုပ်နဲ့ဆရာတယောက်ကဥက္ကဋ္ဌဒုဥက္ကဋ္ဌအတွေ့ရမှုနဲ့တွဲဖက်အတွေ့ရမှုအဖြစ်အထက်တန်းကျောင်းသားကိုယ်စားလှယ်2ယောက်အဖွဲ့ဝင်တွေအဖြစ်ဆရာမ5ယောက်နဲ့ကျောင်းသားကိုယ်စားလှယ်17ယောက်စုစုပေါင်းအယောက်20လောက်နဲ့ဖွဲ့စည်းကြပါတယ်ဒီကောင်စီတွေကလည်းအသေးဖွဲကိစ္စလေးတွေလောက်ပဲလုပ်ကင်ကြရပြီးများသောအားဖြင့်ကျောင်းသားကိုယ်စားလှယ်တွေဟာကျောင်းဦးကြီးပြောသမျှလက်ညှိုးထောင်ခေါင်းညိတ်လုပ်ကြရတာမျိုးပါကျောင်းသားကိုယ်စားလှယ်ရွေးချယ်မှုတွေကလည်းအရင်ခေတ်တွေတုန်းကတချို့ကျောင်းတွေမှာလို့လွတ်လွတ်လပ်လပ်လျှို့ဝှက်မဲပေးရွေးချယ်တာမျိုးမရှိတော့ပါဘူးဆရာဆရာမတွေကပဲသူတို့တင့်တော်တယ်ထင်တဲ့ကျောင်းသားတွေကိုကိုယ်စားလှယ်ဖြစ်ရွေးချယ်ပေးပြီးကျောင်းကောင်စီတွေပါဝင်စေတာမျိုးပါပြောရရင်ကျောင်းသူကျောင်းသားတွေဟာစာတင်ကျောင်းတွေကနေဒီမိုကရေစီအသည့်အမြင်နဲ့အလေးအကျင့်လုံးဝမရကြတော့ဘူးလို့ပြောနိုင်ပါတယ်။အခုဥညံလင်းတင်တဲ့အဆိုမှာတော့နှစ်ပိုင်းပါတာတွေ့ရပါတယ်။တစ်ပိုင်းကတော့ကျောင်းကောင်စီဆိုတာမျိုးကိုကျောင်းသားတွေတတ်တတ်နဲ့ဖွဲ့စည်းလုပ်ကိုင်စေတာဖြစ်ပြီးနောက်တစ်ပိုင်းကတော့ရွေးချယ်မှုတွေကိုဒီမိုကရေစီနီးကျကျလုပ်ကိုင်ဆောင်ရွက်စေဖို့ပါဒီနေရာမှာကျောင်းသားကိုယ်စားလှယ်ရွေးချယ်မှုကိုတကယ့်ဒီမိုကရေစီနီးကျလွတ်လွတ်လပ်လပ်နဲ့လျှို့ဝှက်မဲပေးရွေးချယ်စေမယ့်ပုံစံမျိုးကျင့်သုံးဖို့ကတော့အငင်းပွားစရာမရှိပါဘူးဒီလိုလှုပ်ခြင်းအပြင်ကျောင်းသားတွေဟာဒီမိုကရေစီဆိုတာကိုနားလည်လာယုံမကကိုယ်တိုင်မဲပေးတာရွေးချယ်ခံတာလှုပ်ခြင်းအပြင်ဒီမိုကရေစီအလေးအထားနဲ့လှုပ်ထုံးလုံနည်းတွေကိုယဉ်ပါးလာစေမှာဖြစ်ပါတယ
်နောက်တစ်ပိုင်းကတော့ကျောင်းကောင်စီဆိုတာမျိုးကိုကျောင်းသားတွေတသက်နဲ့ဖွဲ့စည်းမလားကျောင်းအုပ်နဲ့ဆရာတွေပါပူးပေါင်းဖွဲ့စည်းစေမလားဖွဲ့စည်းပြီးရင်ဘလို့တင့်တော်တဲ့တာဝန်တွေကိုဆောင်ရွက်ခွင့်ပေးမလဲစတာတွေကတော့အမတ်တွေကဆင်းနေပညာရေးဝန်ကြီးဌာနဘက်ကလည်းရှင်းလင်းတင်ပြဖို့လိုပါတယ်ကျောင်းတွေမှာကျောင်းသားလူငယ်တွေအကြားဒီမိုကရေစီကိုတန်ဖိုးထားတက်လာအောင်တကယ်နားလည်ကျင့်သုံးတက်လာအောင်ဆိုရင်ဥညံလေးရဲ့အဆိုကိုထောက်ခံအတည်ပြုသင့်ပါတယ်ဒါတွေမကဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုတာကြောင့်တိုင်းသားအရေးအရာကိစ္စတွေကိုလည်းခုလိုပဲနားလည်ထိတွေ့အလေးအကျင့်တွေပြုစုပျိုးထောင်မဲ့စနစ်မျိုးထည့်သွင်းဖို့ကိုလည်းစဉ်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဥစီသူအောင်မြင့်အပတ်စဉ်တင်ဆက်နေတဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ချင်ပါတယ
်။ Brush with me.မြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြောင်စုမြန်မာနိုင်ငံရဲလို့ဖြစ်လာဖို့အတွက်ကြိုးပမ်းခဲ့ကြတဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာ83နှစ်ပြည့်ပါပြီ။အခုချိန်မှာတော့21ရာစုပင်လုံညီလာခံဆိုတာခေါ်ယူပြီးတော့ခေတ်နဲ့လျော်ညီဒီမိုကရေစီဖက်ဒရယ်ပြောင်စုတည်ဆောက်ရေးလုံးပန်းနေကြပါတယ်။တိုင်းသားတွေလူလာတဲ့ပြောင်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြတန်းခွင့်ရဖို့အတွက်ကြုံနေရတဲ့အခက်အခဲစင်ခေါ်ချက်တွေကိုတော့ပြောင်စုကြီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြန်မာလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မာကြမယ်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ခုတော့မအေးတနာကျော်တင်ဆက်တဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာသောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံး Messenger ကနေရေးလာတဲ့သောရရှင်တွေရဲ့စာတို့လေးတွေကိုဖော်ပြပေးချင်ပါတယ်။Slide Dennis ဆိုတဲ့သောရရှင်က Hello VOA မြန်မာတဲ့အမြဲတမ်းသတင်းတွေဖတ်ရှုခွင့်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ သတင်းဌာနများစွာတွေက VOA မြန်မာကယုံကြည်စိတ်ချရစရာအကောင်းဆုံးသတင်းတွေကြောင့်ဖတ်ရှုဖြစ်တဲ့ဌာနဖြစ်ပါတယ်။ဆက်လက်ပြီးတော့ဒီထက်ပိုလူသားအချို့တည်ဝိုးနိုင်ကြပါစေလို့ဆုမွန်တောင်းလိုက်ပါတယ်တဲ့။ Slide Dennis ပါ။ဟုတ်ကဲ့အခုလိုစာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သတင်းတချို့ကိုတော့မလွင့်ပေးပါနဲ့လို့တောင်းဆိုလာတဲ့သောရရှင်တယောက်ကတော့ American President Donald Trump ကိုတရားစွဲတဲ့သတင်းမကြေညာပါနဲ့တော့တဲ့။တော်ကိုပြင်းစရာကောင်းတဲ့သတင်းမလို့ပါ။အဖြေထွက်မှပဲကြေညာပေးပါတဲ့။ဟုတ်ကဲ့သူလည်းပြောရောဒီကိစ္စလည်းအမှုပြက်ရောလို့ပြောရပါမယ်နော်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲတဲ့ကိစ္စဒီမအောင်မြင်မယ်နဲ့ရပ်တန့်သွားရပါတယ်။နောက်ပိုင်းမှာတော့နိုင်ငံရေးပြဿနာတွေအများကြီးဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေသုံးသပ်ကြပါတယ်။နောက်ထပ်အောင်လဲဆိုတဲ့သောရချင်းကလည်းဟဲ့လိုနေကောင်းကြပါလား VOA ဝန်ထမ်းတွေတဲ့သူကတော့မီဇူရီမျိုးကမြန်မာနိုင်ငံသားကချင်လူမျိုးအောင်လက်ပါတဲ့အားပေးနေပါတယ်သတင်းတွေလည်းကောင်းပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုအောင်လက်ရေဘာကြီးဆိုးဆိုတဲ့သောရချင်းကတော့ကြံကြံဖန်ဖန်မေးလာတာပါသူကမဲတန်နာကျော်ရဲ့မြန်မာပြည်ကပေးစာဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေတဲ့နှုတ်ဆက်လာပါတယ်ဖြစ်နိုင်တဲ့သတင်းတွေကြီးညာလို့ပြီးရင်ဝါရှင်တန် DC ရဲ့စံတော်ချိန်လေးကြီးညာပေးစီခြင်းပါလေတဲ့ဟုတ်ကဲ့ပါကျမတို့ကလည်းသတင်းတွေကရှေ့ရှေ့သွားပြီးအပိတ်မှာကမန်းကလေးနှုတ်ဆက်စကားပြောရမှာမလို့ဝါရှင်တန် DC အချိန်ကလည်းဒီတိတ်ပြီးစိတ်ဝင်စားတဲ့သူမများတာမလို့မကြီးညာပေးတာဖြစ်ပါတယ်ဒီတော့အချိန်သိကျင်နေဆိုရင်တော့ဝါရှင်တန် DC ကအချိန်ကမြန်မာနိုင်ငံရဲ့အချိန်ရဲ့အရှိကိုနိုင်ဝက်ထက်တိုးပေါင်းပြီးတော့နေ့နဲ့မနေ့ပြောင်းလိုက်ပါအဲ့ဒါဆိုကျမတို့ဝါရှင်တန် DC အချိန်ရပါတယ်ဥမာညာ9နာရီစံတော်ချိန်မှာဆိုကျမတို့ဆိုမနေ့9နာရီခွဲဖြစ်ပါတယ်အဲ့နေ့မနေ့9နာရီခွဲပါကျင်းနေမယ်ထင်ပါတယ်နော်ပြည်နိုင်ငံကနေစတင်ပြီးတော့ကမ္ဘာကိုကူးစက်ပြန့်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ခီးသွားလာမှုတွေပိတ်နောက်ပြီးတော့ဒီ virus ဆက်ပြီးတော့ဖြစ်တဲ့မြို့ကိုလည်းပိတ်ဒီလိုအကြက်တဲတွေကြားကနေပြီးတော့မြန်မာနိုင်ငံသားတွေဒီတရုတ်နိုင်ငံမှာပိတ်မိပြီးတော့ဒုက္ခရောက်နေရပါတယ်ဆိုပြီးတော့စာရေးလာကြတာတွေတွေ့ရပါတယ်ဒီထဲမှာ Mary Jane Moore ဆိုတဲ့သရရှင်က
ကုညီလို့ရမလားကျမတို့ပြန်လို့မရဘူးတရုတ်ပြည်မှာရောက်နေပါတယ်အိမ်ပြန်ချင်ပါတယ်အခုဆိုမြန်မာနိုင်ငံသားတွေအများကြီးဒုက္ခရောက်နေတယ
်ဟုတ်ကဲ့ဒါကတရုတ်နိုင်ငံမှာကြံ့နေသေးတယ်ဆိုရင်မြန်မာနိုင်ငံသားတွေဆိုပြီးတော့ရေးလာတာပါဒီကိုရိုနာဗိုင်းရပ်စ်ဆက်ပြီးဖြစ်ပွားတဲ့အူဟန်မှာရောက်နေတဲ့မြန်မာကျောင်းသားတွေကတော့ပြီးခဲ့တဲ့သတင်းပတ်မှာပဲမြန်မာနိုင်ငံကိုလင်းမြန်နေနဲ့ပြန်ပြီးတော့အစိုးရအစီအစဉ်နဲ့ရောက်ရှိလာပါတယ်နော်။နောက်ထပ်သောရရှင်တယောက်ကတော့အခုလိုမျိုးဒီကိုရိုနာဗိုင်းရပ်စ်ဖြစ်နေတဲ့အချိန်မှာသူတို့ပင်လယ်စာဟိုထုတ်လုပ်တဲ့ဆက်ယုံမှာအလုပ်သမားတွေပိတ်ရတောင်မရဘဲနဲ့အလုပ်ချိန်ကြာကြီးနဲ့အလုပ်လုပ်နေရပါတယ်ဆိုပြီးတော့အခုလိုရင်ဖွင့်လာပါတယ်။ထက်ပြိုးအောင်ဆိုတဲ့သောရရှင်မက်ဆန်ဂျာကနေစာရေးလာတာဖြစ်ပါတယ်
။ VOA ကျွန်တော်ကတော့မကွေးတိုင်းပခုတ်ကူပေါင်းမြို့ကဖြစ်ပါတယ်အခုလက်ရှိရောက်နေတာကတရုတ်ပြည်မှကြီးမှာပါစမ်းတုံမြို့မှာပါခမမြန်မာနိုင်ငံသား60ကျော်ရှိပါတယ်ဒီမှာကြုံတွေ့နေရတဲ့အခက်အခဲတွေတင်ပြခြင်းလို့ပါလူကြီးမင်းတို့ကူညီပေးနိုင်လိမ့်မယ်လို့မျှော်လင့်မိပါတယ်အခုလုပ်နေရတဲ့အလုပ်ကပင်လယ်စာဒုတ်ထိုးရတဲ့အလုပ်ပါအခုဆိုရင်တရုတ်ပြည်မှာဗိုင်းရပ်စ်ရောဂါပိုပြန့်ပွားနေတဲ့အချိန်ကျွန်တော်တို့မြန်မာ60ကျော်အားလုံးအလုပ်ပိတ်မပေးပါဘူးကျန်းမာရေးဆောက်ရှောက်မှုကလည်းမရှိပါဘူးခမကျမကြီးမကောင်းရင်ကိုပတ်ဆံနဲ့ကိုပဲကုရပါတယ်ဒီနေရာရောက်တာ17လပိုင်း25ရက်နေ့ကပါအလုပ်လုပ်ရတာ2လကျော်ရှိလာပါပြီလာစားလဲရှင်းမပေးပါဘူးလူတစ်ယောက်ကို2လအတွင်းယွမ်600ပဲအသုံးစရိတ်ဆိုပြီးပေးပါတယ်စက်ရုံတွေကနေအပြင်ကိုလုံးဝပေးမထွက်ပါဘူးအလုပ်ယုံကိုတကားပိတ်ထားပြီးခိုင်းပါတယ်အလုပ်ချိန်တွေကတရုတ်နိုင်ကြီးမနေ့6နိုင်ခွဲကနေည6နိုင်ခွဲထိပါကျွန်တော်တို့ကိုကူညီပါအောင်ခင်ဗျာလေးစားစွာအကူအညီတောင်းခံအပ်ပါတယ
်ဒါကတော့တရုတ်နိုင်ငံမှာရောက်ရှိနေတဲ့သောရရှင်တွေရေးလာကြတာပါတရုတ်နိုင်ငံဝူဟန်မြို့ကနေစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တော့ကမ္ဘာတလွားတရုတ်နိုင်ငံမှာအများဆုံးနဲ့ကမ္ဘာတလွားမှာအခုဆိုရင်တော့စနေနေ့အထိဆိုရင်တော့သေဆုံးသူ900ကျော်သွားခဲ့ပြီဖြစ်လို့အားလုံးကအဆိုးရိမ်ထိတ်လန့်နေကြတာပါဒါမဲ့လည်းဒီကနေ့ရိုးရိုးနှစ်ဆင်ထွက်ပေါ်လို့ရှိတဲ့တုတ်ကွေးပိုးကြောင့်သေဆုံးရတဲ့သူကဒီထက်အများကြီးများတဲ့အတွက်ကြောင့်မလို့သိကြီးလဲမဆိုးရိမ်ကြဖို့ပြောဆိုမှုတွေလည်းရှိနေတာပါမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိပါတယ်ရှင်။အဲ့ဒီထက်ကအစားတချို့ကိုပြောပြပေးကြပါမယ်။ဆောင်းနှင်းဝေဆိုတဲ့သောရရှင်ကမြန်မာနိုင်ငံမှာအခုအစိုးရလက်ထက်မှာဥရေစိုးမိုးရေးဘာကြောင့်အားနေနေရလဲစဉ်းစားလို့မရဖြစ်နေပါတယ်VOA တဲ့။နောက်ထပ် slide sign
ကွန်ချိုင်းဆိုတဲ့တော်ရရှင်ကတော့ဥပဒေအတိုင်းအုပ်ချုပ်တဲ့အုပ်ချုပ်မှုစနစ်ကိုလိုချင်ပါတယ်ဆိုတဲ့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်မြန်မာတိုင်းရင်သူတိုင်းရင်သားများမင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်တာပါတယ်မြန်မာပြည်မှာအုပ်ချုပ်မှုနေစနစ်ဟာဥပဒေအတိုင်းမဟုတ်ပဲလူမှုရေးအရအုပ်ချုပ်နေတာကိုခေတ်ဆက်ဆက်မှာအားလုံးမြင်ရမှာဖြစ်ပါတယ်လူမှုရေးဆိုတဲ့ဘက်လိုက်မျက်နှာသာပေးပြီးငွေနဲ့ဂုံနဲ့ဥပဒေကိုမျက်ကွယ်ပြုပြီးတိုင်းပြည်ကိုအမဲဆက်အပုပ်အနှံ့တွေအထက်လူကြီးပုဂ္ဂိုလ်တွေရဲ့လုပ်ရက်တွေကို VOA အဖွဲ့သားတွေနဲ့ VOA နားဆင်သူတွေဘယ်လိုကူညီနိုင်မလဲဆိုတာအကြံဉာဏ်လေးအနေနဲ့ဖော်ပြလိုပါတယ်။တိုင်းသူပြည်သားများအားလုံးအုတ်ချုပ်စီမံမှုကောင်းတဲ့လူကြီးပုဂ္ဂိုလ်များပိုင်ဆိုင်ကြပါစေ
။ဒါကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သွားရှင်တွေကိုယ်ပိုင်မြင်တွေကိုထုတ်ဖော်ရေးလာကြတာဖြစ်ပါတယ်။အခုလိုမျိုးတော့ရရှင်နေကျမတို့စီကိုကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပေးပို့မယ်ဆိုရင်ကျမတို့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေပါရယ်နော်တော့ရရှင်နေရဲ့ရင်းဖွင့်စာတွေကိုအခုဆက်ပြီးပြောပြပေးကြပါရယ်ရှင်ကလေးလေးအသက်ဆိုရဲ Facebook အကောင့်ပိုင်ရှင်ရေးလာတာကတော့မြန်မာနိုင်ငံမှာအစိုးရပြောင်းမယ်မယ်စနစ်တွေမပြောင်းသေးပါဘူးဆိုပြီးတော့အထက်ဘက်အောက်ဘက်စနစ်တွေမြင်နေရတော့မှာပဲဆိုပြီးတော့ဝေဖန်လာတာပ
ါဒီကနေ့မနေ့ဗျာလာရှိုးဈေးကိုစီပင်ကဘာယာဒူးလဲတော့မသိဘူးအမျိုးသမီးပဲဟိုးအရင်ကလိုပါပဲလူကြီးလာရင်နောက်ကနေအုပ်စုလိုက်မြင်လို့တော့မကောင်းပါဘူးဗျာဒီလိုပုံစံနဲ့ဆိုလိုပါသေးတယ်မြန်မာနိုင်ငံပြောင်းလဲဖို့ကဖွဲ့စည်းပုံထက်လက်ရှိစိတ်ဓာတ်တွေမပြောင်းရင်တော့ဘယ်တော့မှမပြောင်းဘူးမတိုးတက်နိုင်ဘူးအရင်ကလိုပဲသူကြိုက်တာကိုလက်ညှိုးထိုးပြတယ်စိုက်တောင်ဝတ်မကြည့်ဘူးလိုချင်တာလက်ညှိုးထိုးရင်ရောင်းသူကမှန်းပေးရတယ်ပြီးရင်သူကတော့အမဲနောက်တစ်ဆိုင်ပြန်ဝင်လိုက်သေးတယ်အဲ့လိုအရင်ကတမရကြော်လာရင်အဲ့လူကိုမမှတ်မိတော့ဘူးဗျာခေါင်းမော့ပြီးတော့ရှောက်တာအောက်ကခလုတ်ကသင်းကိုတော့ဘေးကလူတွေကဝိုင်းကြည့်ပေးရတဲ့အဖြစ်မျိုးလမ်းရှင်းပေးတာမျိုးလှုပ်ပေးနေရတယ်စိတ်ဓာတ်လေးတွေမပြင်းတော့လုံးဝပဲပြို့
စိတ်ဓာတ်တွေမပြင်းမြန်မာနိုင်ငံမှာဘလောက်အဆိုးရွားတွေပြောင်းပြောင်းမြန်မာနိုင်ငံအတွင်ကူးပြောင်းမယ်မထင်ပါဆိုပြီးတီတော်ရရှင်ရေးလာတာဖြစ်ပါတယ်နောက်ထပ်တော်ရရှင်ဖိုးရွှေဆိုတဲ့တော်ရရှင်ကတော့ဗျူရီအကိုအမားတို့ရေးတဲ့သူ့ကိုတစ်ခုလောက်ကူညီပါဆိုပြီးတော့သူတို့ယုံမှာပေါ့လေသူတို့စီမှာဝန်ထမ်းတွေပိတ်ရမရှိပဲနဲ့အလုံးလုံးနေရပါတယ်ဆိုပြီးတော့အခုလိုမျိုးရင်းဖွင့်လာပါတယ
်မင်္ဂလာပါဗျူရီအကိုအမားတို့ရေးညီလေးကိုတစ်ခုလောက်ကူညီပါညီလေးကတာကစူပါယုံမှလောက်တာအဆင်မပြေတာလေးတင်ပြချင်လို့ပါမန်နေဂျာကဝန်ထမ်းတွေအပေါ်မကောင်းပါဘူးရတဲ့နဲ့လာစာကော်မရှင်တွေမပေးပါဘူးသူနဲ့တဲ့နေအဲ့ဒီလူဟာအရေးပါအရာရောက်ပြီးမတဲ့ရင်ဘေးရောက်တော့တာပါပဲ OT ခေါ်တယ်ခေါ်ပြီးရင်မပေးဘူးကျွန်တော်တို့ဆိုရင်တနင်္ဂနွေနေ့ပြည့်ရက်တောင်မရှိလောက်ရပါတယ်ကော်မရှင်မရှိ OT မပါရတဲ့ရထိုက်တာတော့ရချင်ပါတယ်ရန်ကုန်ရုံးချုပ်ရဲ့စီးမင်းဟာဘလို့ချပြထားလဲမသိပါဘူးဝါရင်ဝန်ထမ်းများကလည်းမပြောရဲကြပါဘူးသူတို့အလုပ်ပြုတ်မှာကြောက်နေကြပါတယ်ပြီးတော့တထေးဖုန်းမရှိပါဘူးဘာမှတင်ပြလို့မရပါဘူးလုပ်ပိုင်ခွင့်ကကျွန်တော်တို့မှာဘာမှမရှိပါဘူးပွင့်လင်းမြင်သာမှုမရှိဘူးတရားမျှတအောင်လေးတော့လုပ်ပေးစေချင်တာပ
ါဒါကတော့ကတ္တာကဖို့ရွှေရင်ဖွင့်လာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ဒေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးပါအောင်မယ်နော်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဟဲဟောကဖေဖေဦးအောင်စုံမြင့်နဲ့မေမေဒေါ်မင်းမင်းလှိုင်တို့ကတော့ဝါရှင်တန်ဒီစီရောက်သမီးလေးအီသန်စင်ရဲ့မွေးနေ့အတွက်ထွေတဲ့ချစ်သမီးလေးတချင်းကိုတောင်းဆိုခြင်းပါတယ်တဲ့။ မွေးနေ့ကျရောက်တဲ့ February 23ရက်နေ့အနည်းဆုံးသတင်းပတ်မှာထုတ်လွှင့်ပေးပါဆိုပြီးအီးရဲ့ဖေကတောင်းလာတာပါဟုတ်ကဲ့ပါဖေအောင်ဆုံးမြင့်တောင်းဆိုထားတဲ့ဒီချက်သမီးလေးဆိုတဲ့တခြင်းကတော့ trade တင်တည်ဆိုထားတဲ့တွန်းထိုင်မဲ့ရေနာကိုပြောတယ်လို့ထင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီတခြင်းလေးနဲ့ဖျော်ဖြေပေးကြပါမယ်ရှင်မွေးနေ့ရှင်အီရော VOA တချစ်ပရိသတ်တွေအားလုံးရောဒီတခြင်းလေးကိုလက်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော
်မနေ့ကပွင့်နေပန်လေးထက်ကိုပူမွေးတာချစ်သမီးလေးရဲ့ပါနူနူလေးတွေမှာငယ်ကလေးများရဲ့တည်ခြင်းထက်ပိုချိုများတာချစ်သမီးလေးရဲ့စကားလေးများကြားစဉ်ခါပါကြည့်တဲ့ဘယ်သူပဲအရာမှနိုင်မရရင်တဲကစေနာတပါโอ้นะชายซงชินิตาเตียตะมีลีดาหันซินเป้ไนเกรายิมมาเซ็งซันยีลาซีซินเนดีนิตาดาวระตะมี
ဆိုထားတဲ့တွန်းနှိုင်းမဲ့ရဲနာဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ Nekin pwin ne pan li tet ko po mwe da chit mi li ye pa nu
မအေးတနာကျော်စီစဉ်တင်ဆက်နေတဲ့မြမပြည်ကပေးစာစီစဉ်ပါရှင်အခုတော့ထူးခြားစံပြကပ္ပသတင်းများစီစဉ်ကိုနားဆင်ကြရအောင်ပ
ါအာမေးနီးယားနိုင်ငံမြောက်ပိုင်းဒီလီဂျန်အပန်းဖြေတောင်ပေါ်မြို့ကလေးမှာကိုစီဟောက်လို့နာမည်ပေးထားတဲ့ဟော့ပစ်လူပုကလေးတွေနေတဲ့အိမ်ပုံစံအိမ်သေးသေးလေးတွေကိုတောင်ဆောင်တွေကိုဖောက်ထွင်းပြီးတည်ဆောက်ထားပါတယ်ဒီဟိုတယ်တွေဟာ Lord of the Rings ဇလန်တွဲကြိုက်သူတွေတောင်တက်ရတာကြိုက်သူတွေကိုအဓိကဆွဲဆောင်နေတာပါ။ပိုင်ရှင်ဖြစ်သူ Edgar Guinian ကလည်း Lord of the Rings ပရိသတ်တဦးဖြစ်ပြီးဒီဇလန်တွဲတွေကိုအင်္ဂလိပ်စာရေးဆရာ John Tolkien ကရေးသားခဲ့တာပါ။ဒီစာအုပ်ထဲက Hobbit လူပုကလေးတွေဟာအစားအသောက်ကောင်းတွေကိုကြိုက်ပြီးဇင်ခံတက်သူတွေဖြစ်ပါတယ်။သူတို့တွေရဲ့အိမ်လေးတွေကလည်းတောင်ဆောင်ကိုဖောက်ပြီးတိစောက်ထားတာပါ။ကူလန်ယန်ဟာသူ့ဟိုတယ်ကို2019ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပြီးအိမ်6လုံးပါဝင်ပြီးဧည့်သည်16ယောက်တည်းခုံနိုင်ပါတယ်။သူ့ဟိုတယ်ရဲ့အားသာချက်ကတော့ဇလန်းတွဲတွေကလို့အိမ်တွေကမနှိမ့်မဲမျက်နှာကျက်အမြင်က10ပေကျော်ရှိတဲ့အတွက်အရက်မြင့်သူတွေလည်းလွတ်လွတ်လပ်ခေါင်းမငုပ်ပဲဝင်နိုင်ပါတယ်။ဒီဟိုတယ်မှာတည်းခိုစရိတ်ကတစ်ညဒေါ်လာ52ဒေါ်လာကနေ $83 အထိရှိတာကြောင့်ပုံမှန်ဈေးထက်အနည်းငယ်များတယ်လို့ထင်ရပါတယ်။ဒါပေမဲ့လည်း Tolkien ပရိသတ်တွေကတော့အားပေးနေတဲ့အတွက်သူ့ဟိုတယ်ဟာအမြဲလူပြည့်နေပါတယ်ရှင်။
ဒီရနိုင်ငံမြောက်ပိုင်းကရွာလေးတိပါမှာမြောက်တွေကို၆ဖို့အတွက်လူတချို့ဟာလူဝင်ကြီးတွေလိုဝတ်ဆင်ထားပါတယ်။ရွာသားတွေကသူတို့ရဲ့သီးနှံတွေအစားအသောက်တွေအဝတ်အစားတွေကိုခိုးယူဖျက်ဆီးနှောက်ယှက်နေတဲ့မြောက်တွေကို၆လမ်းဖို့အတွက်အခုလိုလှုံ့ဆော်နေတာပါ။သစ်တော်တာဝန်ရှိသူတွေနဲ့အုပ်ချုပ်သူတွေကိုတိုင်တန်းတဲ့အခါမှာလဲသူတို့ပေးတဲ့ဖြည့်ရှင်းနည်းကငွေကုန်ကြေးကျများလွန်းတဲ့အတွက်လှုံ့ဆော်နိုင်ခြင်းမရှိပါဘူး။ကီလိုမီတာ300လောက်အကွာမှာနေထိုင်တဲ့မြောက်ဖမ်းသူကိုခေါ်ရမှာဖြစ်ပြီးမြောက်တကောင်ကို4ဒေါ်လာနှုန်းကျော်ကျော်နဲ့ဖမ်းခိုင်းမှုအကြံပေးခဲ့တာပါ။ဒါကြောင့်ရွာသားနှစ်ဦးဖြစ်တဲ့ရန်ကူမာနဲ့ဆလင်းတို့ကဥဆောင်ပြီးဈေးနှုန်းတက်တာပြီးထိရောက်မဲ့နီလန်တစ်ခုအဖြစ်အခုလိုလူဝင်ဝတ်စုံကိုဖန်တီးခဲ့တာပါ။အခုနီလန်ကတော့အတိုင်းအတာတစ်ခုအထိအကျိုးတက်ရောက်မှုတွေရှိပေမဲ့လည်းရွာသားတွေဟာရေရှည်ခံမဲ့နီလန်တွေကိုရှာဖွေနေပါတယ်။
နိုင်ငံမှာအပင်ဖြတ်ပိုးတစ်မျိုးဖြစ်တဲ့ကျိုင်းကောင်တွေကိုပရစ်တွေလိုစားနေပါတယ်။ကျိုင်းကောင်တွေဟာအရသာပြေဝပြီးအစာပြေမဟုတ်အဖြစ်ကူဝိတ်နိုင်ငံမှာစားကြတာပါ။ကျိုင်းကောင်တွေလိုအချောက်ခံပြီးကြော်စားဖုတ်စားကြသလိုချက်စားကြတာတွေလည်းရှိပါတယ်။ကျိုင်းကောင်ကိုချက်စားရင်ထွက်လာတဲ့အနက်ဟာစိတ်သားဟင်းစီပြန်အနက်နဲ့တူတယ်လို့လည်းချက်စားသူတွေကပြောပါတယ်။ကျိုင်းကောင်တွေကိုကဘာအနှံ့ကတိုင်းပြည်တချို့မှာလဲစားတော့ကြတာဖြစ်ပြီးသူတို့ဟာအသားတက်နဲ့ပြေဝရဲလို့လဲကျွမ်းကျင်သူတွေကဆိုပါတယ်။ကူဝိတ်နိုင်ငံမှာစားတော့တဲ့ကျိုင်းကောင်တွေကိုတော့ဆော်ဒီအာရေဗျာနိုင်ငံကတင်သွင်းတာဖြစ်ပြီးကိုအောင်စအနီရောင်အထုပ်ကလေးတွေနဲ့ရောင်းတာပါ။ကူဝိတ်နိုင်ငံမှာလူကြီးပိုင်းတွေကကျိုင်းနစ်တက်တာများပြီးလူငယ်တွေကတော့အထူးဆန်းတပွဲမစားပါဘူး။စောင်းနှင်းမှာပဲရနိုင်တဲ့အစားအသောက်တစ်မျိုးဖြစ်ပြီးတော့အသားအရသာကပဇွန်နဲ့တူတယ်လို့နှစ်သက်သူတွေကပြောပါတယ်ရှင်။
ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုကိုငိမ့်ချက်နဲ့အတူမဆုရင်ထွေးတို့ကတင်ဆက်ခဲ့တာပါရှင်။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါ။
ကျောင်းနိုင်ငံဟူပေပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တင်းငရင်းလေးကသေဆုံးသူ62ဦးထပ်ထိုးခဲ့ကြောင်းတင်းလာနေမနေ့ခင်မကြသေးခင်ကပဲပြည်နယ်ကျန်းမာရေးကော်မရှင်ကသူ့ရဲ့ဝက်ဘ်ဆိုက်မှာတင်ထားပါတယ်။ဟွာဘေးပြည်နယ်တင်းမှာပဲနောက်ထပ်ကူးစက်မှုအသစ်ကလူပေါင်း2618ဦးထပ်မံတွေ့ရကြောင်းလည်းဖော်ပြပါတယ်။အခုထွက်ပေါ်လာတဲ့စီးရင်တွေအရဆိုရင်တော့ကျောင်းနိုင်ငံတွင်မှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း902ဦးထိရောက်ရှိသွားပြီဖြစ်ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းခိုရက်မြို့မှာဖြစ်ပွားခဲ့တဲ့အချက်ဖြစ်ခတ်မှုကြောင့်တေဆုံသွားသူတွေအတွက်တန်ကာရော်ဒီတင်းငွေနေညမှာဝတ်ပြုဆူတောင်းအမျှဝေခဲ့ပါတယ်ခိုရက်မြို့နယ်ကရုတ်ထုတော်ဆရန်နရီရုတ်ထုကြောက်တိုင်နာမှာတင်းငွေညပိုင်းပြုလုပ်တဲ့ဖျောင်းတိုင်မီထွန်ဆူတောင်းပွဲကိုလူထောင်နဲ့ချီတက်ရောက်ခဲ့ကြတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံနန်ကာဟာပြည်နယ်ရှာဇတ်ဒီစထရိတ်မှာတနင်္ဂနွေနေ့အစောပိုင်းပစ်ခတ်မှုအတွင်းသေဆုံးခဲ့ရတဲ့အမေရိကန်စစ်သည်နှစ်ဦးရဲ့နာမည်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။အသက်28နှစ်အရွယ်တက်ချက်ကြီးဇေဗီယာဂျက်ကွာဂူတီရက်စ်နဲ့အသက်28နှစ်အရွယ်တက်ချက်အန်တိုနီယိုရေရိုဒရီဂတ်စ်တို့ကြာဆုံးခဲ့ရတာဖြစ်ပါတယ်။အမေရိကန်နဲ့အာဖဂန်ပူးပေါင်းတပ်ဖွဲ့ကိုအာဖဂန်တပ်ဖွဲ့ဝင်တဦးကဆက်တနက်နဲ့ပစ်ခတ်တာကြောင့်တခြားတပ်ဖွဲ့ဝင်6ဦးလည်းဒဏ်ရာရခဲ့တယ်လို့အာဖဂန်ဆိုင်ရာအမေရိကန်တပ်များရဲ့ပြောခွင့်ရကပြောပါတယ်။အချက်လက်တွေစုဆောင်းနေဆဲဖြစ်ပြီးပစ်ခတ်ရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့လည်းပြောခွင့်ရပုံမူကြီးဆိုနီလက်ချက်ကတင်းင်းကနေနေမှာပြောဆိုထားပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။မတ်တန်ကီထိုက်ကတရင်ချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့တိုနီပိုလော့ပါရှင်တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှလည်းထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်ရွှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.